ဗီယက်နမ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ခီးစဉ်အတွင်းဗီယက်နမ်နိုင်ငံအပေါ်ချမှတ်ထားတဲ့လက်နက်တင်ပို့မှုတားမြစ်ချက်ကိုအမေရိကန်ဘက်ကပြန်လည်ရုပ်သိမ်းပေးလိုက်ပြီးတဲ့နောက်အရင်ကရန်သူတွေဖြစ်ခဲ့ကြတဲ့နှစ်နိုင်ငံဆက်ဆံရေးကိုတုံးမြင့်ဆောင်ရွက်သွားကြဖို့တနင်္လာနေ့ကသဘောတူလိုက်ကြပါတယ်။သမ္မတအိုဘားမားနဲ့အတူလိုက်ပါသွားတဲ့ VOA သတင်းတောက်စင်ဒီစိန်ဟနွိုင်းမြို့ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင့်။
ဗီယက်နမ်နိုင်ငံကိုပထမဆုံးအကြိမ်ရောက်လာတဲ့သမ္မတအိုဘားမားကိုကြီးကျယ်စွာကြိုဆိုတဲ့အခမ်းအနားမှာသမ္မတကဂွန်ပြူတက်ဖွဲ့ကိုစစ်ဆေးကြည့်ရှုခဲ့ပါတယ်။အဲဒီနောက်မှာတော့အမေရိကန်သမ္မတကဗီယက်နမ်နိုင်ငံအတွက်အလူချင်းဆုံးလက်ဆောင်ပစ္စည်းကိုပေးအပ်ခဲ့ပါတယ်။အမေရိကန်ကလက်နက်ရောင်းချမှုပိတ်ပင်ထားတာကိုပြန်လည်ရုပ်သိမ်းပေးလိုက်တဲ့အပေါ်ကျေးဇူးတင်ကြောင်းသမ္မတအိုဘားမားကိုကြိုဆိုတဲ့အခမ်းအနားမှာဗီယက်နမ်သမ္မတထရန်တိုင်ခွန်းကပြောကြားလိုက်ပါတယ်
။ဗီယက်နမ်တင်းသောတောင်းကွစ်တင်ကိုဟာကီဇော်ဘော်ဟွမ်တွန်လိန်ကမ်ဘန်ဝူခီဆပ်ထင်း
ဗီယက်နမ်နိုင်ငံအပေါ်ဆက်လက်နက်ရောင်းချမှုပိတ်ပင်ထားတာကိုအမေရိကန်ကအပိသက်ရုပ်သိမ်းပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဗီယက်နမ်နိုင်ငံကများစွာကြေဆုတင်ရှိပါတယ်။ဒါဟာနှစ်နိုင်ငံကြားကဆက်ဆံရေးလုံးဝပုံမှန်ပြန်ဖြစ်သွားပြီဆိုတာကိုသက်သေပြလိုက်တာလည်းဖြစ်ပါတယ်
။ဗီယက်နမ်နိုင်ငံဟာသူ့ရဲ့29ဆလောက်ကြီးတဲ့တရုတ်နိုင်ငံကရေကြောင်းဆိုင်ရာကိစ္စတွေမှာရန်လိုတဲ့အပြုအမူနဲ့လှုပ်ဆောင်လာနေမှုအပေါ်ဆွေးနွေးနေတာပါ။တောင်တုပ်ပင်လေပင်အတွင်းရေချောင်းပိုင်ဆိုင်မှုအငင်းပွားရာကပုံမှန်အားဖြင့်မဟာမိတ်တွေဖြစ်တဲ့တရုတ်နဲ့ဗီယက်နမ်တို့ရဲ့ဆက်ဆံရေးဟာတင်းမာနေကြတာဖြစ်ပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံကိုလက်နက်တင်ပို့ရောင်းချခွင့်ပြုဖို့ဆုံးဖြတ်လိုက်တာဟာတရုတ်နိုင်ငံကြောင့်မဟုတ်ဘူးလို့သမ္မတအိုဘားမားကပြောပါတယ်
။ Given all the work we do together across the spectrum of economic, trade, security, humanitarian efforts
စီးပွားရေး၊ကုန်သွယ်ရေး၊လုံခြုံရေး၊လူသားချင်းစာနာမှုဆိုင်ရာကိစ္စတွေစတဲ့ကနဆုံမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်နေကြတဲ့ကိစ္စရပ်တွေကိုကြည့်ချင်းအဖြစ်ကျွန်တော်တို့ဘက်ကအားလုံးတင်းကြုံပြီးပိတ်ပင်တားဆီးမှုတွေလုပ်ထားတာဟာမတင့်တော်ပါဘူ
းအဲ့ဒီလိုပြောဆိုမှုအပေါ်တရုတ်တို့ဘက်ကလက်ခံမှာတော့မဟုတ်ပါဘူးလက်ရှိအခြေအနေမှာတော့ဗီယက်နမ်နဲ့အမေရိကန်ကြားသဘောထားအကွဲပြားဆုံးကိစ္စဖြစ်တဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုလွတ်လပ်စွာသဘောထားကွဲခြားဖို့ဆုံးဖြတ်ထားပုံရပါတယ်အင်ကာနေမှာတော့သမ္မတအိုဘားမားဟာဟနွိုင်းမြို့တော်မှာလူထုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးဟိုချီမင်းမြို့ကိုခီးဆက်မှာဖြစ်ပါတယ်အဲ့ဒီပါကုံတွယ်ရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်လို့ယူဆရပါတယ်။နိုင်ငံအကြားကကုံတွယ်မှုပမာဏဟာလွန်ခဲ့တဲ့9နှစ်အတွင်း3ဆနီးပါးတိုးမြင့်ခဲ့ပြီးအခုဆိုရင်နှစ်စဉ်ကုံတွယ်မှုပမာဏဟာအမေရိကန်ဒေါ်လာ45ဘီလီယံအထိရှိလာပြီဖြစ်ပါတယ်ခင်ဗျ။